မြန်မာနိုင်ငံတဝမ်းမိုးတဲထန်စွာရွာသွန်းခဲ့ပြီးရေကြီးမှုတွေဖြစ်ပွားခဲ့တာမို့တိမ့်နဲ့ချီတဲ့ဒေသခံတွေရေဘေးတင်ခဲ့သလိုလေယာစပားဆိုင်ခင်အများပြရင်းနှီးမြုပ်ပျက်စီးမှုဖြစ်ခဲ့ပါတယ်။လက်တလောစီးရင်အရာဧက9သိန်းကျော်ရင်းမြုပ်ခဲ့ပြီးဧက3သိန်းကျော်ပျက်စီးမှုရှိနေတယ်လို့လေယာစိုက်ပျိုးရေးနယ်စင်မြောင်းဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။ရေဘေးတင်ဒေသအတော်များများမှာမိုးရွာနေဆဲဖြစ်ပြီးရေဘေးဒုက္ခသည်တွေအိမ်မပြန်နိုင်တဲ့အခြေအနေမှာရှိနေပါတယ်။ VOA သတင်းထောက်နိုင်ကွန်းအင်ကစူးစီးတင်ပြထားပါတယ်။
မြန်မာနိုင်ငံဒေသအနှံ့ပြားမိုးတဲတဲ့စွာရွာပြီးရေကြီးခဲ့လို့လေယာဆိုင်ခင်းများပြားရေနှင်းမြုပ်ပျက်စီးခဲ့တာပါနိုင်ငံတော်ကလေယာစပါးဆိုင်ခင်းတွေရေနှင်းမြုပ်ပျက်စီးမှုနဲ့ပတ်သက်လို့လေယာဆိုင်ပြူရင်းနဲ့ဆယ်မြောင်းဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူအမြဲတမ်းတွင်းပေါ်ဦးမျိုးတင်ထွန်းကအခုလိုပြောပါတယ
်ခုနှစ်သိန်းကျော်ရေမြုပ်တယ်7သိန်းကျော်ပြန်ပေါ်တယ်3သိန်းကျော်ပျက်စီးတယ်ပြန်ဆိုင်တာကမိုးစပါး6ပေါင်းကျော်ဆိုင်ပြီဒီလိုတိုင်းတာပါအဲ့ကျမှနာအေရီယာပြတ်တာက2သိန်းကျော်ပါတယ်။ဘိုးစပါး3သိန်းကျော်ပါတယ်။ကျန်တာကတော့အခြားသိန်းနဲ့ပါတယ်။ကျွန်တော်တို့ဝန်ကြီးဌာနအနေနဲ့ကတော့ဘိုးစပါးဆက်တဲ့တောင်းဆိုပြီးဘိုးစပါးထပ်ပတ်မှုရှိပါတယ်။နောက်ထောင်ရည်လိုရရင်လည်းစုလျာထောင်ဆက်ပြီးနဲ့စီမီလို့ရှိပါတယ
်။ဇူလိုင်လ29ရက်နေ့နောက်ပိုင်းတိုင်းနယ်ပြည်နယ်တည်တည်ကယူလွန်းမှုမှုကြောင့်ပျက်စီးဆုံးရှုံးသွားတဲ့လေယာဉ်မြေစီးရင်တွေကိုကောက်ခံနေစေလို့လည်းသူကဆိုပါတယ်။ရည်ကြီးမှုကြောင့်မြန်မာနိုင်ငံနှက်ကဆဲတွေကလည်းရည်မြင့်တက်လာတာရှိသလိုရည်ကျော်လာတာရှိနေတာကြောင့်ဆဲတမန်ကျိုးကျလာမှကိုဒေသခံတွေစိုးရိမ်မှုတွေဖြစ်ပေါ်နေတာပါလက်ရှိဆဲတွေရဲ့အခြေအနေကိုအများအားစောင့်ကြည့်နေတာဖြစ်ပြီးစိုးရိမ်စရာမလိုဘူးလို့ဒုတိယမြေရန်တွင်းပေါ်ဦးမျိုးသိသွန်းကအခုလိုပြောပါတယ်
အော်အနေမရှိပါဘူးဗျကျွန်တော်တို့ဒီဆဲရီစီးရတဲ့မှာရေကျော်နေတဲ့ဟာကဆယ်ပေါင်း30နဲ့60ရှိတယ်အဲဒီကျော်တဲ့ပမာဏလေးလည်းအမြင့်ဆုံးမှသူက30လောက်ပဲရှိတယ်ဆယ်ရီပြက်ကအနေနဲ့မရှိပါဘူးကျွန်တော်တို့ဆယ်လောင်းဝင်တဲ့နေရာလေဒီရေပတ်တွေနေနေတိုင်းတာတယ်ကျွန်တော်ဝင်ရောကိုစီမီဟိုတယ်ရတယ်အနေနဲ့လက်ရှိမပြဆောင်းကြည့်ရတယ်
ဇူလိုင်လ26ရက်နေ့ကစပြီးကရင်ပြည်နယ်မွန်ပြည်နယ်နဲ့ပဲခူးတိုင်းတနင်္သာရီတိုင်းဒေသကြီးတွေမှာမိုးရွာသွန်းမှုရေကြီးရေလျှံမှုတွေဖြစ်ပွားမှုအတွင်းမွန်ပြည်နယ်တထုံခရိုင်ဘက်မှာစိုက်ခင်းအေက4000ကျော်ရေနှင်းမြုပ်ခဲ့တယ်လို့တထုံခရိုင်လေယာဉ်မြေစီမံခန့်ခွဲရေးနဲ့စီရင်အင်းဦးစီးဌာနလက်ထောက်ဦးစီးမှုဦးဝင်းအောင်ဖြိုးကပြောပါတယ
်4000ကျော်လောက်ရှိမှာလေဒီကကျွန်တော်လက်ထောက်နေတယ်ကျောက်ကျေးရွာလေးကိုတံပေါ်ပြီးအထောင်လို့ရတယ်။ဒီနေ့ကတော့အချို့ပေါ်လာတယ်ပေါ်ပြီးအပေါ်ရောကြီးလာတယ်ပေါ်ပြီး
။ကရင်ပြည်နယ်ဖမ်းမြို့နယ်ကလယ်ရမစောကျော်အေးကတော့လေယာစပါးဆိုင်ခင်းတွေရေနှင်းမြုပ်နေစေလို့ဆိုပါတယ်
။ဆက်ကျိုးကြီးတွေကတော့လယ်တွေပါတယ်။အဲတော့အိုးပိုင်းလယ်တွေကမှပေါ့နော်။ဒီလောက်သေးတဲ့ဆိုတော့ပြောကြမလို့တော့ပြောတော့ဒီခိုင်မှာတော့ဒီဆက်ရွာနေနေဆိုတော့ပြန်ဆက်ကွာတော့ဆက်ကျဲတော့ရှိတာပေါ့
။ဘကူတိုင်းဒေသကြီးမှာလေယာဉ်မြေအေးက4000ကျော်ရေမြုပ်နေစေလို့ပဲခူးတိုင်းဒေသကြီးစီမံဘဏ္ဍာဝန်ကြီးဦးညွှတ်ရွှေကအခုလိုပြောပါရစေ
။လေကတော့ရေအေက4000လောက်ကြီးမြုပ်နေတယ်။ပြည်စည်းမောတော့အဲ့ဒါကတော့ရေချားမှတည်ပါပေါ့နော
်။ဇူလိုင်လ26ရက်နေ့ကစပြီးတော့မိုးဆက်မပြတ်ရွာသွန်းမှုတောင်ကျရေလုံရင်စည်းစင်းလာမှုပင်လယ်ရေဆိုင်မြစ်သက်လာမှုတို့ကြောင့်တိုင်းနယ်ပြည်နယ်၅ခုမှာရေကြီးမှုဖြစ်ပွားလာနေကြတာပါ။လက်ရှိရေဘေးတံအဆိုးအဝါဆုံးခံရတဲ့ပဲခူးတိုင်းဒေသကြီးမှာရေကြီးနေဆက်ဖြစ်ပြီးရေဘေးတဲ့သူတွေရဲ့နောက်ဆုံးအခြေအနေကိုတော့တိုင်းအစိုးရစီမံဘဏ္ဍာဝန်ကြီးဦးညွှတ်ရွှေကအခုလိုပြောပါရစေ
။နောက်ဆုံးအခြေအနေကမနေ့ကညနေအင်ဂျီရောင်း1269၊ဘိနောင်းစုရောင်း1226၊လူရေ3089စခန်းထဲကလူခုခဏနော်။စားသောက်အကြိုင်ရဲ့နှမျိုးရှိတယ်၊စေနာရှင်များကဓာတ်သွားသူတွေရှိတယ်။တိုင်းမကြီးကျေကျေပေါ်တဲ့လူခုပဲရုံဖွဲ့နေပြီးမှခန်းနေစီခေါက်ဆော်ရေခွန်းရတဲ့ပြည်တွေလူရေလိုက်ခွန်းပေးတာပေါ့နော်။
ကရင်ပြည်နယ်တွင်းမှာလည်းမိုးဆက်လက်ရွာသွန်းနေလို့ရေတွေကြီးနေစေခြေနေမှာရှိနေတယ်လို့ဖမ်းမျိုးရေဘေးကယ်ဆယ်ရေးအဖွဲ့ကောင်းဆောင်စောခွာလောက်ကဆိုပါတယ
်ဒီတိပုံမချဘူးဒီကတို့ကြီးမှမှာပဲရှိသေးတယ်ဒီနေ့ဒီကတိတ်အများကြီးမချဘူးတို့ရေဒီဒုက္ခတွေရတော့သွားနေတော့ပါပဲအကျယ်နေတော့တော့ကျွန်တော်ကရင်ပြည်နယ်ကအများဆုံးပဲဒီနေ့ကတော်တော်လေးရှိနေသေးတယ်ကရင်ပြည်နယ်ပါအောင်မြောက်ဒီရောပါပေါ်စီကုန်းရောအဲ့မှာအကုန်လုံးဖြစ်တယ်ဒီဒီချင်းဒုက္ခတွေတို့ဒီမှာဟိုကုလသည်ဒုက္ခကြောင့်ဒုက္ခ
ကရင်ပြည်နယ်ကဖမ်းအံမြောက်စီကော့ကရိတ်ဖပွန်ဂျိုင်းစိတ်ကြီးလှိုင်းပွဲစားတဲ့မြို့တွေမှာရေဘေးစကန်64ခုဖွင့်လှစ်ထားပြီးလူရေ2000ကျော်ရေဘေးကယ်ဆယ်ရေးစကန်မှာခိုလုံနေရပါတယ်မိုးပြင်းတဲ့တွင်းမှာရေကျလာပြီးဖြစ်လို့ဘီလီမြို့ရေဘေးကယ်ဆယ်ရေးစကန်မှာရှိတဲ့ရေဘေးတင့်တွေအများစုဟာနေအိမ်ကိုပြန်လည်ကျပြီးဖြစ်တယ်လို့ကျမ်းမြောမြို့နယ်ဘက်မှာတော့ရေဘေးတင့်ပြည်သူသောင်းကျော်ရှိနေတယ်လို့ဒေသခံအကူအညီပေးရေးဖွဲ့တာဝန်ရှိသူတွေကဆိုပါတယ်တနင်္လာနေ့တိုင်းဒေသကြီးတနင်္လာနေ့မြို့မှာတော့မိုးရွာနေစေရေကြီးနေစေအခြေအနေကြောင့်ရေဘေးတုတ်ကတဲ့2000ခန့်နေအိမ်ကိုမပြန်နိုင်သေးပါဘူး ဆိုလိုင်းလာ26ရက်နေ့ကစပြီးမိုးစမပြရွာသွန်းမူကြောင့်ပြည်နယ်နဲ့တိုင်း၅ခုအတွင်ရေကြီးမှုဖြစ်ပွားခဲ့သလိုမြေပြင်မှုတွေလည်း